ကမ္ဘာစီးပွားရေးအတွက်အရေးပါတဲ့ခေါင်းဆောင်တွေရဲ့ G20 ထိပ်သီးစည်းဝေးပွဲဘေးမှာအမေရိကန်သမ္မတဘဲရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တီးတန့်ဆွေးနွေးခဲ့ကြပေမဲ့ဆီးရီးယားအပေါ်စီးရေးအရာအရေးယူနိုင်မဲ့ကိစ္စမှာတော့သဘောထားကွဲနွေကြဆဲဖြစ်ပါတယ်သမ္မတပူတင်ရဲ့ဆွေးနွေးမှုဟာပွင့်လင်းပြီးတော့အကျိုးရှိတယ်လို့မကြခင်တုန်းကပဲစိန့်ပီတာစဘတ်မြို့မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကပြောခဲ့ပါတယ်ဒီဆွေးနွေးပွဲကြောင့်ဆီးရီးယားပေါ်စီးရေးအရာတိုက်ခိုက်မှုလုပ်မဲ့အပေါ်မှာရုရှားဘက်ကကန့်ကွက်နေတဲ့သဘောထားပြောင်းလဲသွားမယ်လို့တော့သူ့အနေနဲ့မထင်ပါဘူးလို့လည်းအမေရိကန်သမ္မတကပြောပါရယ်ဆီးရီးယားအရေးနဲ့ပတ်သက်လို့လာမယ့်အင်္ဂါနေ့ညမှာအမေရိကန်ပြည်သူတွေကိုမိန့်ခွန်းပြောကြားဖို့ရှိတယ်လို့စီးရီးယားအရေးယူမှုကိုလွှတ်တော်ရဲ့ထောက်ခံမှုရရှိဖို့အတွက်ကိုလည်းဆက်ပြီးတော့စူးစမ်းသွားမယ်လို့သမ္မတအိုဘားမားကပြောပါရယ်ဆီးရီးယားအရေးဆွေးနွေးခဲ့တဲ့ညစာစားပွဲမှာ G20 ခေါင်းဆောင်တွေကဓာတ်ရုပ်လက်နဲ့သုံးတာဟာနိုင်ငံတကာတားမြစ်ချက်တွေကိုချိုးဖောက်တယ်ဆိုတဲ့အချက်အပေါ်မှာအားလုံးကတညီတညွတ်ထဲလက်ခံနေသဘောတူကြတယ်လို့သမ္မတအိုဘားမားကပြောပါရယ်ဒါပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မပါဘဲဆီးရီးယားအပေါ်စီးရေးအရာတိုက်ခိုက်မဲ့အပေါ်မှာတော့ကမ္ဘာခေါင်းဆောင်တွေကြားမှာသဘောထားကွဲနေကြသေးတယ်လို့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကပြောကြားသွားပါတယ်။ဓာတ်ရုပ်လက်နဲ့တုံးခဲ့တဲ့ဆိုရဲဆီးရီးယားအစိုးရပေါ်နိုင်ငံသားကစီးရေးအရာတုံ့ပြန်တာဟာတရားမဝင်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းသူ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ပြီးခဲ့တဲ့လကဖြစ်ခဲ့တဲ့ဓာတ်ရုပ်လက်နဲ့တုံးတိုက်ခိုက်မှုကိုစီးရီးယားအစိုးရအပေါ်ဆန့်ကျင်နေတဲ့အတိုက်ခံတွေဘက်ကရန်စတိုက်ခိုက်တာလို့လည်းရုရှားသမ္မတကပြောပါတယ်။အိန္ဒိယ၊အင်ဒိုနီးရှား၊တောင်အာဖရိကခေါင်းဆောင်တွေကဘလို့ပုံစံနဲ့မဆိုစီးရေးအရာဆောင်ရွက်မှုကိုကန့်ကွက်နေတယ်လို့ရုရှားသမ္မတကပြောပါတယ်။